ကရင်ပြည်နယ်ကော့ကလေးမြို့တောင်ပိုင်း KNU တပ်မဟာ6ထိန်းချုပ်ရနေရာမှာမြန်မာစစ်တပ်ဘက်ကအင်အားတွေနဲ့ဝင်ရောက်လာတဲ့အတွက် KNU တပ်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းကရင်သတင်းစင်ရဲ့အက်ဒီတာချုပ်နန်းဖောဂေကအခုလိုပြောပြပါတယ
် KNU နဲ့တပ်မဟာ6နဲ့ညီပေါ့နော်ဒီလားခင်ဗျာအော်နမရဆိုရှင်တော့ကော့ကရိတ်မြို့နယ်တောင်ပိုင်းပေါ့နော်ကော့ကရိတ်တောင်ပိုင်းအဲမှာအချမ်းမှာရှိတဲ့ဒီမောင်းမရွာစစ်တပ်ရဲ့အချမ်းမှာ KNU control area လို့ဖြစ်နေတာဟုတ်ဆိုတော့အဲ့ဒီမှာသူတို့ကဟိုဟာလာမယ်လို့ပြောတယ်ဒါပေမဲ့တမဟာ6ကစားတောင်ရှိရသူတွေပြောတာကတော့သူအထက်ကနေပြီးတော့လဲ KNU အထက်ပိုင်းကနေပြောတော့လဲလာမယ်ဆိုတာမျိုးပေါ့နော်စစ်တပ်ကနေလာမယ်ကိုပြင်မယ်ဆိုတာမျိုးသူတွေတွန်းပါတာမရှိဘူးပေါ့နော်ဆိုတော့အဲတမလာတဲ့ခါကျတော့အဲ့လိုနေထိုင်မှုမှာတော့အနေနဲ့ကြော်တဲ့ခါကျတော့ပြည်ဆောက်မှုဖြစ်တယ်ပေါ့
အခုပြစ်ခတ်မှုဖြစ်ပွားခဲ့တဲ့နေရာကလူလူတွေဟာမြို့ပေါ်ကိုတက်ပြီးဆန္ဒပြတာတွေကိုလည်းဇက်တိုက်လုပ်ခဲ့တယ်လို့လည်းဆိုပါတယ်
ဒီကမှုရဖြစ်သွားတဲ့နေရာကကော့ကရိတ်မြို့နယ်မောင်းမရွာစစ်ပေါ့ရွာတွေဆိုလည်းအဲ့ဒီရွာကရောက်ပြီးတော့ဒါတွေဆိုလည်းပဲဒီကော့ကရိတ်မြို့ကိုဟိုတက်ပြီးတော့သူတို့ဆန္ဒထုတ်ဖို့အားရှိတယ်ပေါ့နော်ဆက်ရလာခဲ့လို့ရှိဆိုအဲ့ဒါမျိုးအရင်နေ့လည်းဆန္ဒထုတ်မှုရှိတာပဲကျွန်တော်တို့ဆက်သွယ်လို့ရတယ်ဒီဆန္ဒထုတ်မှုမှာဆန္ဒပြဖို့ပါဝင်တဲ့လူတွေတယောက်ဆိုရှင်သူကတော့ကော့ကရိတ်မြို့နယ်မှာတော့ဆန္ဒထုတ်မှုတွေလုပ်နေတယ်ပေါ့နော်အဲ့ဒါမျိုးပြောတယ်ရှိတယ်ရှိအရင်နေ့တည်းကတော့ဒီရွာကရောက်ပြီးတော့ဒါတွေသူတို့ဆန္ဒကိုသူတို့ဟိုမျိုးမှာတော့ပြီးအားလုံးနဲ့ပေါင်းပြီးတော့ပေါ့နော်တော့ဆန္ဒထုတ်ဖို့အားရှိတယ်
ကရင်ပြည်နယ်ကော့ကလေးမြို့မှာထိတွေ့ပြစ်ခတ်မှုသတင်းမှန်ကန်ကြောင်း KNU တွဲဖက်အတွင်းမှူးနှင့်ဖလို့စောလာထုံးကတော့ပြောပါတယ်
။ဒီပြင်းမှုဖြစ်တာတော့ဖြစ်လို့ဖြစ်တာပဲဖြစ်တာပါ။အခုကတော့ဟုတ်တယ်ကနော်ကျွန်တော်ဒုက္ခနားမေးတော့ဖြစ်တယ်ကြ
။အသေးစိတ်ကိုတော့မသိရသေးဘူးဆိုပြီး KNU ကဆိုပါတယ်။ကရင်ပြည်နယ်မှာလည်းမြို့ပေါ်တာမကရွာရည်အထိဆန္ဒထုတ်ဖော်နေကြပါတယ်။ပြီးခဲ့တဲ့ရက်တွေကတော့ကရင်ရွာပေါင်း30ကျော်ကကြေးရွာသားတွေမြောက်ပြည်မြို့မှာဆန္ဒထုတ်ဖော်တာနဲ့ပတ်သက်လို့တော့ KNU ကသူ့နယ်မြေအတွင်းရွာသားတွေကိုဝန်းရံပေးခဲ့ပါတယ်ရှင်။